ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေပေါ်အကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့နဲ့မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူအခွင့်ရေးဆိုင်ရာယုံဖွင့်လင်းခွင့်ပေးဖို့လူအခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့တောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့34ချိန်မြောက်ကုလလူအခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားတာဖြစ်ပါတယ်အပြည့်အစုံကိုတော့မတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေဟာစိုးရိမ်စရာအနေအထားရှိနေတာကြောင့်ကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဖို့ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်ရာအက်အယ်ဟူစိန်ကဒီကနေ့ကုလလူ့အခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းလိုက်ပါတယ
် The severity of the reported violations against a backdrop of severe and long-standing persecution appears to me to amount to possible commission of crimes of against humanity.
ချူဝါဘင်းနှပောင်းများစွာဖြစ်လာတဲ့နှစ်ဆက်ညှဉ်းပန်းမှုအခြေအနေနဲ့လူခွေရေးချူပောင်းမှုစိုးစိုးဝါးဝါးတွေဖြစ်နေတဲ့တဲ့နေရာကျွန်တော်တို့တော့လူသားတွေဘောကျွလုံနဲ့ရာဇဝတ်မှုစင်တီမြောင်းနိုင်မှာရှိပြီးဒါကနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကကင်တွယ်ဆောင်ရွက်ခွင့်ရှိတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်လဲရိုဟင်ဂျာတွေဘောအကြမ်းဖက်မှုတွေအထူးသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလူကြုံရေးဆောင်ရွက်ချက်တွေကိုအနည်းဆုံးတော့စုံစမ်းရေးကော်မရှင်တရားဖွဲ့စည်းဖို့လူခွေရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူခွင့်ဆိုင်ရာကုလသမဂ္ဂယုံဖွင့်လှစ်ခွင့်ရဖို့လည်းထပ်မံပြီးတောင်းဆိုလိုပါတယ်
။နှစ်ပေါင်းများစွာအငင်းပွားပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမွတ်စလင်တွေအရေးဖြည့်ရှင်ဖို့ရည်ရွယ်ချက်နဲ့မြန်မာအစိုးရဘက်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းထားတယ်လို့ဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကိုလည်းဖွဲ့စည်းဆောင်ရွက်နေတာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးZiyad Ra'ed El Hussein ရဲ့ကုလစုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့တိုက်တွန်းချက်အပေါ်မှာတော့ကိုပြာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကသဘောထားမှတ်ချက်ပေးဖို့ညင်ပါတယ်။ဒါပေမဲ့ကိုပြာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကရခိုင်ရေးဖြည့်ရှင်ရေးအကြံပြုချက်အစီရင်ခံစာကိုဒီအပိုင်းအတွင်းမှာပဲမြန်မာအစိုးရကိုတင်ပြဖို့ရှိတယ်လို့သူကပြောပါတယ
်။ကျွန်တော်တို့ကတော့သဘောထားမှာမှမပေးသေးဘူးဆရာမရဲ့နော
်။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကြားပြအစီရင်ခံစာထွက်ဖို့ရှိပါတယ်။နော်အဲ့တော့ကြားပတ်အစီရင်ခံစာလေးတွေမှာတရားမျှတနဲ့ဟိုအကောင့်ဆုံးဖြစ်အောင်ဘယ်လိုလုပ်မယ်ဆိုတာလေးတွေကိုအကြံပေးဖို့ရှိပါလိမ့်ကျွန်မရဲ့အဲ့ဒါဂျပန်ကြီးတွေ့ထွက်မှာပါအဲ့ဒါမထွက်ချင်ချင်တော့ကျွန်တော်တို့ဘာမှ comment ပြဖို့မရှိပါဘူးဟိုရခိုင်ပြည်တစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဘယ်လိုကျွန်တော်တို့လုပ်ရင်ကောင်းမယ်ဆိုတော့ပေါ့နော်အဲ့ဒါကိုကျွန်တော်တို့ခြုံငုံပြီးတော့အစိုးရကိုအကြံပြုမှာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့34ချိန်မြောက်နှစ်ပတ်လည်ညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံရခိုင်ဒေသအခြေအနေဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာကိုတော့မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရတဲ့အခြေအနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးပြုစုရေးသားခဲ့တာလို့လည်းပြောဆိုထားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူးရှင်